မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေသူအမိခွဲတော်ဆက်သူကင်ဂျုံနန်းဟာမလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာဖေဖော်ဝါရီလ14ရက်အင်ကာနီကလှုပ်ကြံတက်ဖြတ်တာခံခဲ့ရပါတယ်။သူဘာကြောင့်တေဆုံးရတယ်လဲဆိုတာကိုသိရဖို့တဲ့ရင်ခွဲစမ်းတက်နေပြီးစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့မလေးရှားရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ကင်ဂျုံနန်းတေဆုံးမှုနဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့လက်ချက်ဖြစ်တယ်ဆိုတဲ့ခံမှန်းမှုမျိုးစုံနဲ့ထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့မတ်စုမြတ်မုံကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ။
မလေးရှားနိုင်ငံကွာလာလမ်ပူနိုင်ငံတကာလေဆိပ်ကနေတရုတ်နိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရမကာအိုကိုသွားမယ်။ကင်ချိုးဆိုတဲ့နာမည်နဲ့နိုင်ငံကူပါစပို့ကိုင်ဆောင်ထားသူတယောက်တည်ဆုံခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့ကအင်္ဂါနေ့ညပိုင်းမှာသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူမအေခွဲကင်ဂျုံနမ်ဟာမူဝေလာလို့လေဆိပ်ကောင်တာတစ်ခုမှအကူအညီတောင်းခံခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့တာဝန်ရှိသူဖာဂျီလ်အာမက်ကရိုက်တက်သတင်းကိုပြောပြပါတယ်။သူမျက်နာကိုအနောက်ကနေတယောက်ယောက်ကလှမ်းဆွဲလိုက်တယ်ဒါမှမဟုတ်လှမ်းကင်လိုက်တယ်လို့ခံစားရပြီးတဲ့နောက်မှာမူးနှောက်နှောက်ဖြစ်လာတဲ့အတွက်လေဆိပ်ဝန်ထမ်းတွေကိုအကူအညီတောင်းခံခဲ့တာလို့ပြောပါတယ်ပထမမှာသူ့ကိုလေဆိပ်မှာရှိတဲ့ဆေးကန်းမှာကုသပေးခဲ့ပေမဲ့အခြေအနေကောင်းမလာတဲ့အတွက်ပူဒရာဂျာယာဆေးရုံကိုခေါ်သွားဆေးရုံကားပေါ်မှာတည်ဆုံသွားခဲ့တာဖြစ်ပါတယ်ကင်ဂျုံနမ်ကိုမြောက်ကိုရီးယားတရှိုးလို့ယုံကြည်ရသူအမျိုးသမီးနှစ်ယောက်ကအစိတ်လူအနဲ့ထိုးခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းတောင်ကိုရီးယားအစိုးရအတိုင်းအဝိုင်းကိုကိုးကားပြီးတော့တောင်ကိုရီးယားက TV ခြုံစမ်းရုပ်သံကထုတ်ပြန်ခဲ့ပါတယ်။တချို့တောင်ကိုရီးယားသတင်းတွေမှာတော့အမျိုးသမီးနှစ်ယောက်ကသူ့ရဲ့မျက်နှာကိုအဝတ်နဲ့အုပ်ခဲ့ပြီးတဲ့နောက်အခုလိုနေထိုင်မကောင်းဖြစ်ပြီးတေဆုံးခဲ့တာလို့ပြောကြပါတယ်။ဓာတုဆေးရည်စပရေးနဲ့ပတ်ဖြန်းခံရတယ်လို့ဆေးရုံကားပေါ်ကဆေးဝင်နှန်းတွေကိုမတေဆုံးခင်မှာကင်ဂျုံနမ်ကပြောခဲ့တယ်လို့မလေးရှားတာဝန်ရှိသူတချို့ကလည်းပြောတဲ့အကြောင်း AP သတင်းမှာဖော်ပြပါတယ်။မလေးရှားရဲတပ်ဖွဲ့ဘက်ကတော့ကင်ဂျုံနန်းဘာကြောင့်တေဆုံးနေဆိုတာအတိအကျမပြောနိုင်သေးဘူးလို့ထုတ်ပြန်ခဲ့ပါတယ်။ရင်ခွဲစမ်းသပ်မှုလုပ်ပြီးမှသာသိနိုင်မယ်လို့မလေးရှားရဲတပ်ဖွဲ့တာဝန်ရှိသူဖာဂျီလ်အာမက်ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေကိုစတင်လုပ်နေပြီးတော့လောလောဆယ်မှာတော့မတင်ကားသူမရှိသေးဘူးလို့လည်းဆိုပါတယ်။ကင်ဂျုံနန်းဟာကွယ်လွန်သူမြောက်ကိုရီးယားခေါင်းဆောင်ဟောင်းကင်ဂျုံအီးလ်နဲ့နာမည်ကြီးရုပ်ရှင်မင်းသမီးဆန်ဟေးရင်းတို့ရဲ့သားဖြစ်ပါတယ်။သူဟာနိုင်ငံကိုဥဆောင်ဖို့ဆန္ဒမရှိဘူးလို့လူသိရှင်ကြားပြောခဲ့သူဖြစ်တယ်လို့မြောက်ကိုရီးယားမှာမိသားစုအစဉ်အဆက်အာဏာဆက်ခံတဲ့အပေါ်ကိုလည်းဝေဖန်ခဲ့သူဖြစ်ပါတယ်။သူ့အဖေရဲ့အာဏာကိုဆက်ခံမဲ့အဖေတူမအေခွဲညီကင်ဂျုံအွန်းအနေနဲ့မြောက်ကိုရီးယားပြည်သူတွေရဲ့အကျိုးကိုရှေးရှုပြီးတော့နိုင်ငံကိုအကောင်းဆုံးဥဆောင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်း2010ခုနှစ်တုန်းကဂျပန်ရုပ်သံတစ်ခုနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။သူဟာမကာအိုတရုတ်ပြည်မကြီးစင်ကာပူနဲ့မလေးရှားနိုင်ငံတွေမှာအခုနှစ်ပိုင်းတွေအတွင်းလှည့်လည်နေထိုင်နေသူဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်တွေအပေါ်အာဏာလုမဲ့ရန်မရှိဘူးလို့မြင်ရတဲ့ကင်ဂျုံနမ်အခုလိုလှုပ်ကြံတက်ဖြတ်ခံရတာနဲ့ပတ်သက်လို့မြောက်ကိုရီးယားအရေးလေးလာသူတချို့ကတော့အံ့ဩခဲ့ကြပါတယ်။မြောက်ကိုရီးယားအရေးကျွမ်းကျင်သူအေဒင်ဖော့စတာကာတာကဗြိတိန်က Sky News ရုပ်သံမေးမြန်းကမ်းမှာသူ့ရဲ့အမြင်ကိုခုလိုပြောခဲ့ပါတယ်
။ Kim Jong-nam was in exile. He had been a bit of a critic, unwisely indeed, as it turns out, some years ago of his brother Kim Jong-un and indeed of the whole idea of hereditary succession.
Kim Jong-un ကပြပမှနေတဲ့သူပါ။လွန်ခဲ့တဲ့နှစ်ပိုင်းတုန်းကမိုက်မိုက်မဲမဲသူ့ညီနဲ့ပတ်သက်လို့ရောအစဉ်အဆက်အာဏာဆက်ခံခဲ့တဲ့အစဉ်လာနဲ့ပတ်သက်လို့ပါလူသိရှင်ကြားဝေဖန်ခဲ့မှုပါတယ်။ဒါပေမဲ့သူ့အတံမကြားရတာအတော်ကြာပါပြီ။ခတ်တူတူတိတ်တိတ်ပဲနေတယ်ထင်ပါတယ်။ဘယ်သူအတွက်မှအာဏာရှိပုံရတယ်လို့မမြင်ပါဘူး။ဒါပေမဲ့လည်းအခုလိုကျွန်တော်တို့ပြောနေကြတာကဘာအထောက်ထားမှမသိရသေးခင်ကြိုပြောရတယ်လို့ဖြစ်နေပါတယ်။သူ့အဖေတူမအေခွဲညီကတော့သူဟာအန်ဒီယေကင်းတယ်လို့မြင်မြမြင်ပါလိမ့်မယ်
။ဂျော့ချ်တောင်းတက္ကသိုလ်ကအပမောက်ခဘယ်ဘီနာဟွမ်းကတော့ကင်ဂျုံနမ်ဟာမြောက်ကိုရီးယားခေါင်းဆောင်ဖြစ်တဲ့သူလို့မြောက်ကိုရီးယားရဲ့အနီးစပ်ဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကလိုလားပုံရတဲ့အတွက်ဒါဟာလက်ရှိခေါင်းဆောင်ကင်ဂျုံအန်အတွက်ဓာတ်ရိုက်အန်ဒီယေဖြစ်တယ်လို့သူ့ရဲ့အမြင်ကို VOA ကိုပြောခဲ့ပါတယ်။သူဟာနိုင်ငံကိုခေါင်းဆောင်ဖို့ဆန္ဒမရှိဘူးလို့ပြောခဲ့ပေမဲ့လက်ရှိခေါင်းဆောင်နေရာမှာအစားထိုးမဲ့သူအဖြစ်သတင်းတွေထွက်ခဲ့မှုတဲ့အတွက်ကင်ဂျုံအွန်းအပေါ်တစ္ဆာရှိတဲ့သူတွေဘက်ကကင်ဂျုံနမ်ကိုရှင်းပြတာဖြစ်နိုင်တယ်လို့လည်းကိုရီးယားအရေးလေးလာသူတချို့ကသုံးသပ်ပါတယ်။မြောက်ကိုရီးယားနိုင်ငံကရန်သူလို့မြင်သူတွေကိုနိုင်ငံသားအထိလိုက်ပြီးတော့တုတ်တင်တဲ့တာဒကားတွေလည်းရှိခဲ့ပါတယ်။1983ခုနှစ်တုန်းကမြန်မာနိုင်ငံကိုလာလေတဲ့တောင်ကိုရီးယားသမ္မတချန်တူးဝမ်ကိုလှုပ်ကြံဖို့အာဇာနည်ဗိမာန်ကိုပုံခွဲခဲ့တာကိုမြောက်ကိုရီးယားအရေးကျွမ်းကျင်သူအေဒင်ဖော့စတာကာတာကဥပမာတစ်ခုအဖြစ်နဲ့ပေးခဲ့ပါတယ်
။ 30 years ago what was then Burma now Myanmar the North Koreans tried to blow up the visiting South Korean president they failed they blew up a lot of other people
and လွန်ခဲ့တဲ့နှစ်30လုံးကဘာမားလို့ခေါ်တဲ့မြန်မာနိုင်ငံကိုတွားလေတဲ့တောင်ကိုရီးယားသမ္မတကိုမြောက်ကိုရီးယားတွေကပုံခွဲလှုပ်ကြံမှုစ조사ခဲ့မှုပါတယ်။သူတို့မအောင်မြင်ခဲ့ပါဘူး။တခြားသူတွေအများကြီးတေချေခဲ့ကြပါတယ်။လှုပ်ကြံမှု조사သူတွေကိုလည်းမိခဲ့ပါတယ်။ မိရတယောက်ကပြောလို့သူတို့ရဲ့အစီအစဉ်တွေတိခဲ့ရပါတယ်အခုကိစ္စမှာလည်းအချက်အလက်တွေတိကောင်းတိလာရနိုင်ပါတယ်အရင်မြောက်ကိုရီးယားအကြမ်းဖက်သမားတွေရဲ့လှုပ်ရက်တွေတုန်းကလည်းလှုပ်တဲ့သူတွေကိုမိခဲ့တယ်ဆိုတော့အခုလည်းလက်တွေကိုမိမယ်လို့မျှော်လင့်ပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာဩဇာညောင်းတဲ့ဦးလေးဖြစ်သူဂျန်ဆွန်တက်ကို1973ခုနှစ်တုန်းကတပ်ဖြတ်တုတ်တင်ခဲ့တယ်လို့နိုင်ငံတကာထွက်ပြေးလာကြသူတော်တော်များများကပြောကြပါတယ်။အခုလဲအဖေတူမအေခွဲအကိုတော်ဆက်သူကင်ဂျုံနမ်မလေးရှားလေစိတ်မှလှုပ်ချန်တပ်ဖြတ်ခံရပုံရပါတယ်။ကင်ဂျုံနမ်ဟာ2000ခုနှစ်တုန်းကပတ်စပို့အတူနဲ့ဂျပန်နိုင်ငံကိုအဝင်မှအဖမ်းခံခဲ့ရဘူးပါတယ်။အဲဒီတုန်းကသူဟာဒစ္စနီလန်ကစားကွင်းကြီးစီကိုသွားကျင်လို့ဂျပန်ကိုလာတာလို့ပြောခဲ့ပါတယ်ရှင်။